Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2022ခုနှစ် January လ22ရက်နေ့တောက်ချာနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့တန်လွင့်အစီအစဉ်တွေကိုတာဝန်ယူတည်ဆက်သွားမှာပါပထမဦးဆုံးအနေနဲ့ကတော့ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်မြန်မာအာဏာသိမ်းစစ်ကောင်စီရဲ့ရင်နံတဲ့သဘာဝတန်ခွေတင်ပို့မှုတွေကိုပိတ်ပင်ဖို့အရေးယူဖို့အတွက်ပြင်သစ်တိုတယ်ကုမ္ပဏီကထောက်ခံမယ်ဆိုတဲ့သတင်း The Way Watch သတင်းဌာနကသတင်းတောက်တွေကိုဆေးအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့ဆိုတဲ့သတင်းစတဲ့သတင်းတွေကိုဥစွာတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
။ထုတ်လိုက်တဲ့စာချုပ်တွေပေါ်မှာသူတို့ကတည်းက follow လုပ်ရမယ်သူတို့ကလုပ်ကြမလို့ဘူးဆိုတဲ့ပုံစံမျိုးတွေအယူဆတဲ့လုပ်တဲ့ရင်းချရေးကတော့ဘယ်တော့မှအောင်မြင်နိုင်ကြမရှိပါဘူး။
ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သုံးသပ်ချက်အစီအစဉ်ထဲမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်။အဲဒီနောက်မှာတော့ကြန့်ရှိနေတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်တော်ဖို့အစီအစဉ်ထားပါရခင်ဗျာ။အခုတော့ကျွန်တော်တို့သတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါတော့မယ်ခင်ဗျာ
။ယူကရိန်းရဲ့ဖြစ်ရှင်းရမှာပြက်ပြက်သားသားဆုံးဖြတ်ရမယ့်အချိန်တပြည့်ဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့ဇက်ကိုရုရှားကတန်ရာတသိန်းလောက်တွန်းမြင့်ထားတာကြောင့်ရုရှားနဲ့နောက်နိုင်ငံတွေကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲသတိပေးပြောကြားလိုက်တာပ
ါ It's bigger than a conflict between two countries. It's bigger than Russia and NATO. It's a crisis with global consequences.
နိုင်ငံပြစ်ခတ်တဲ့ပုံကြီးမှာပါလေရုရှားနဲ့ NATO မှာမိတ်ဖွဲ့ကြားပြစ်ခတ်တဲ့လည်းကြီးမှာပါလေကမ္ဘာတဝန်းအကျိုးဆက်တွေကျင်းပမယ့်အချက်တည်းပါဒါကြောင့်လဲကမ္ဘာတဝန်းကအာရုံစိုက်မှုတွေနဲ့အရေးယူဆောင်ရွက်မှုတွေလိုအပ်ပါတယ်လို့ဂျာမနီနိုင်ငံဘာလင်မြို့မှာကြာသပတေးကဝန်ကြီးဘလင်ကင်ပြောဆိုလိုက်တာဖြစ်ပါတယ်ရုရှားတပ်တွေယူကရိန်းနိုင်ငံနဲ့ကျူးကျော်ဝင်ရောက်လာခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းပြောပါတယ်အချိန်ထဲမှာပဲတရမန်ရေးနည်းလမ်းနဲ့ဖြည့်ရှင်းမှုရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့အခွင့်အလမ်းတွေရှိနေစေဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါဆွေးနွေးညှိနှိုင်းမှုတွေတရမန်ရေးနည်းလမ်းတွေကိုသုံးမလားထိတ်တဲ့ရင်ဆိုင်တဲ့နည်းကိုသုံးမလားဆိုတာရုရှားအနေနဲ့ရွေးချယ်ရမှာဖြစ်ကြောင်းလဲဂျမန်နိုင်ငံခြားရေးဝန်ကြီးအနာလီနာဘဲဘော့ကနဲ့တွေ့ဆုံပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ကြပါယူကရိန်းရေးတင်းမာမှုတွေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတာဝန်ရှိသူတွေတိုက်ရိုက်ဆွေးနွေးနေရမှာသတင်းတစ်ပတ်အတွင်း၄ချိန်မြောက်ဖြစ်တောက်ချနေချက်ရင်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဝန်ကြီးဘလင်ကင်ဟာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့တွေ့ဆုံမှာဖြစ်ပါတယ်ရုရှားဆိုရညချခြင်းနဲ့ယူကရိန်းနိုင်ငံမှာမတိမငြိမ်ဖြစ်အောင်ကြိုးပမ်းမှုတွေမှာပတ်သက်ဆက်နွယ်မှုနဲ့ယူကရိန်းနိုင်ငံသား၄ယောက်ကိုအရေးယူဒဏ်ခတ်လိုက်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်လွတ်တော်အမတ်2ဦးပါဝင်ပြစ်မှတ်ထားဒဏ်ခတ်လိုက်တဲ့ယူကရိန်းနိုင်ငံသားတွေဟာရုရှားထောက်လှမ်ရေး FSB ရဲ့ညချခြင်းနဲ့မတိမငြိမ်ဖြစ်အောင်ကြိုးပမ်းတဲ့လုပ်ငန်းတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပြီးဒီလိုရက်တွေဟာယူကရိန်းနိုင်ငံအတွက်သမဂ္ဂဒီမိုကရေစီအခြေခံအုတ်မြစ်တွေကိုပါထိခိုက်စေရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြာသပတေးနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်ကြပါအရေးယူခံလိုက်ရတဲ့သူတွေကတော့ Taras Kozak, Oleg Voloshin, Vladimir Oleanian နဲ့ Vladimir Sikovich တို့ဖြစ်ကြပြီးဒီလိုတွေဟာအရေးကြီးတဲ့သတင်းတွေကိုရယူပြီးယူကရိန်းနိုင်ငံမှာမတိမငြိမ်ဖြစ်အောင်ရုရှားကကြိုးပမ်းရမှာကူညီကြကြောင်းလည်းအမေရိကန်ကဆွဆဲထားပါတယ်မမှန်တဲ့တွေကျုပ်ကန်ချယ်လေတဲ့နည်းတွေနဲ့ယူကရိန်းမှာမတိမငြိမ်ဖြစ်အောင်ရုရှားကနှစ်ပေါင်းများစွာကြိုးပမ်းနေကြောင်းလဲဝန်ကြီးဘလင်ကင်ကပြောပါရယ်ယူကရိန်းဆိုရရဲ့လုပ်ငန်းတွေထိထိရရမလုပ်နိုင်အောင်2020ပြည်နှစ်တုန်းကရုရှားကကြိုးပမ်းခဲ့ရမှာအခုအရေးယူလိုက်တဲ့သူတွေပါဝင်ပတ်သက်ခဲ့တယ်လို့လည်းပြောဆိုထားပါရယ်ယူကရိန်းကိုကျူးကျော်လာခဲ့ပေဆိုရင်ရုရှားရဲ့ဘန်ဒါရေးစီးပွားရေးလုပ်ငန်းတွေကိုထိနောက်အရေးယူဖို့အမေရိကန်နဲ့မဟာမိတ်တွေမိတ်ဖက်တွေပြင်ဆင်ထားတဲ့အစီအစဉ်နဲ့အခုပိတ်ဆို့တန်ခတ်မှုဟာတိကျစီဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောဆိုထားပါတယ်ဆူရနိုင်ငံမှာဆက်အနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုတပ်ဖြတ်မှုတွေဆုံးသက်ပြီးအရက်ဖက်ကဥဆောင်တဲ့အစိုးရတည်းရဲ့မပေါ်ပါမချင်းအမေရိကန်ကအကူအညီထောက်ပံ့တွေကိုဆက်လက်ဆန်းငံ့ထားမှာဖြစ်ကြောင်းအမေရိကန်အစည်းအဝေးတန်ရာရှိနှစ်ယောက်ကကြာသပတေးနေ့မှာပဲပြောကြားလိုက်ပါတယ်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမော်လီဖီနဲ့အာဖရိကဥက္ကဋ္ဌဒေသဆိုင်ရာအမေရိကန်အထူးကိုယ်စားဖြစ်မကြာသေးခင်ကပဲခန့်အပ်ထားတဲ့ဒေးဗစ်စတာဖီလိုရဲ့ဒီသတင်းပတ်ထဲဆူရနိုင်ငံနှစ်ရက်ကြာခီးစဉ်ဆုံးသက်ပြီးပူးတွဲကြေညာချက်မှာပြောဆိုထားတာပါ ပြီးခဲ့တဲ့အော်တိုဘာလ25ရက်နေ့ကဆရာနာတင်လိုက်ပြီးနောက်ပိုင်းဆူရန်နိုင်ငံရင်ဆိုင်နေရတဲ့နိုင်ငံရေးအချက်အလက်ကိုကူညီဖြည့်ရှင်းနိုင်မှုရည်ရွယ်ပြီးအမေရိကန်အစိုးရတန်တမန်အုပ်တွားရောက်ခဲ့တာဖြစ်ပါတယ်အမေရိကန်အစိုးရတန်ရာရှိနှစ်ဦးရဲ့ခီးစဉ်တွင်ခတ်တုံးမြို့တော်မှာအရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေတွင်လူမျိုးတက်ဖွဲ့ရဲ့နေနေမှုတွေကြောင့်တည်ဆုံခဲ့ရသူတွေရဲ့မိသားစုဝင်တချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ကိုဗစ်ရောဂါထိခိုက်ရေးခီးစွာကန့်သတ်ချက်တွေဟာကာယရောဂါကြောင့်စီးပွားရေးလူမှုရေးရက်ခတ်မှုတန်းခံနေရတဲ့အခြေအနေကိုပိုဆိုးနိုင်တာကြောင့်သက်ဆိုင်ရာနိုင်ငံတွေအနေနဲ့ရုပ်သိမ်းတာရှော့ပေါ်တာတွေလုပ်ကြဖို့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ကတ္တချက်တွေကြောင့်အကျိုးရလတ်ခံစားရတာထက်တာမန်ပြည်သူတွေကြားစီးပွားရေးလူမှုရေးပိုပြီးအခက်ကြုံရတဲ့အတွက်ရုပ်သိမ်းမှု WHO ရဲ့ကိုဗစ်ရောဂါဆိုင်ရာနိုင်ငံတကာကျန်းမာရေးစည်းကမ်းအရေးပေါ်ကော်မတီကအကြံပြုတိုက်တွန်းချက်တွေထုတ်ပြန်လိုက်တာပါ။ Omicron လို့ကိုဗစ်မျိုးကွဲတွေနိုင်ငံတကာအတိုင်းအတာနဲ့ကူးစက်ပြန့်နှံ့နေတာဟာခီးသွွားလာမှုကတ္တချက်တွေထိရောက်မှုမရှိတာကိုပြသရရောက်နေတယ်လို့လည်းကော်မတီကပြောပါတယ်။
ဗီယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ခင်ဗျာတက်ပါတောက်ကြန်နေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်မြန်မာတဘာဝဒန်းငွေလုပ်ငန်းကနေဒေါ်လာသန်းရာနဲ့ထိပ်ပြီးရနေတဲ့မြန်မာစစ်တပ်ရဲ့ဝင်ငွေရလန်းကိုပိတ်ပင်မဲ့ပြစ်မှတ်ထားအရေးယူမှုတွေအတွက်ပြင်သစ် Total ဆိုင်ကုမ္ပဏီကနေထောက်ခံပံ့ပိုးပေးမယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကကြေညာနေမှာသတင်းထုတ်ပြန်ပါတယ်။ Total ဆိုင်ကုမ္ပဏီဟာ1992တွေကစပြီးမြန်မာနိုင်ငံမှာရန်နာဒန်းငွေလုပ်ငန်းစီမံကိန်းလုပ်ကိုင်နေတာဖြစ်ပြီးစစ်တပ်ထိန်းချုပ်ထားတဲ့မြန်မာရေနံနဲ့တဘာဝဒန်းငွေလုပ်ငန်းMOG ကိုအခွန်ပေးဆောင်နေတာဖြစ်ပါတယ်။တဘာဝဒန်းငွေကနေမြန်မာစစ်တပ်ဝင်ငွေရနေတာကိုအရေးယူမဲ့ဥရောပနဲ့အမေရိကန်တို့ရဲ့ဘယ်အရေးယူမှုမျိုးကိုမဆိုသူတို့ကုမ္ပဏီကပံ့ပိုးပေးသွားမယ်လို့ Total ကုမ္ပဏီအမှုဆောင်အရာရှိချုပ် Patrick Boeing က January 16ရက် HRW ကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဒါအပြင်ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကအရေးယူဒဏ်ခတ်မှုတွေချမှတ်ပြီးမြန်မာစစ်တပ်ဝင်ငွေရလန်းကိုပိတ်ပစ်ဖို့အတွက်သူတို့ကုမ္ပဏီအနေနဲ့ MOG ကိုအခွင့်မပေးဖို့တည်ဝင်တောင်းဆိုမဲ့ပန်ကြားလွှာထုတ်ပေးနိုင်အောင်ဖန်တီးပေးဖို့လည်းတည်ဝင်လျှောက်ထားခဲ့တယ်လို့ Total ကုမ္ပဏီကပြောပါတယ်။တနင်္လာရီတိုင်းဒဝဲချစ်ဆိုင်ဒဝဲ Watch သတင်းဌာနကသတင်းတောက်နှုတ်ဖြစ်တဲ့ကိုဇော်နဲ့မမိုးမြင့်တို့နဲ့အတူရုံးဝင်တန်းကိုသားကြီးတို့သုံးဦးကို January 16ရက်နေ့သကောင်ရံအချိန်မှာစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဘာကြောင့်ဖမ်းဆီးလဲ၊ဘယ်ကိုခေါ်တော့မယ်ဆိုတာကိုဘာမှမသိရတဲ့အတွက်ဆိုရင်နေကြချိန်မှာပဲအဖမ်းဆီးခံခဲ့ရသူ၃ယောက်စလုံးအခုတဝဲရဲစခန်းတစ်ခုမှာရောက်နေတာတွေ့ရတယ်လို့တဝဲ Watch သတင်းဌာနတာဝန်ရှိသူကပြောပါတယ်
။အဲ့တော့ဒီနေ့ညနေခြေကဒဝဲမြို့ပေါ်ကရဲစခန်းတစ်ခုမှာသွားဆောင်ရှိနေတယ်ခင်ဗျ။ဒီသားစုဝင်တွေကတော့အစားအစာတွေလိုအပ်တဲ့ဒီဆေးပေါ့လေ။အင်ဂျီဟိုစားတွေပို့ခွင့်ရတယ်ခင်ဗျ။အဲ့လောက်ပဲရှိတယ်။ကျွန်တော်ဘာဆက်ဖြစ်နေဆိုတာမသိသေးဘူး။ကောက်ကောက်ပေါ်မှာလည်းလည်းဆက်မှာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းသတင်းတောက်တရားကြော်တိအဖမ်းဆီးခံခဲ့ရပြီးဒီစည်းကတချို့ကိုပြန်လွှတ်ပေးခဲ့တာရှိတယ်လို့လက်ရှိအချိန်ထိတော့သတင်းတောက်40ကျော်အဖမ်းဆီးခံရဆဲဖြစ်ပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသကလူနည်းစုဝီဂါမွတ်စလင်တွေပေါ်မှာတရုတ်အစိုးရကဂျန်နိုဆိုက်လူမျိုးလုံးတပ်ဖြတ်မှုနဲ့ Crimes Against Humanity လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ကြောင်းပြောဆိုရှုတ်ချဖို့အဆိုကိုပြင်သစ်လွှတ်တော်ကကျတဲ့ဘေးနေမှာမဲခွဲအတီးပြုတ်လိုက်ပါတယ်။ဒီဆိုကိုထောက်ခံမဲ169မဲကန့်ကွက်မဲတမဲနဲ့တွတ်တော်ကအတီးပြုတ်ပေးလိုက်တာပါ။လိုက်နာစရာမလိုတဲ့ဒီအဆိုပြုတ်ချက်ထဲမှာဒီအဆိုရကိုရှုတ်ချဖို့အပြင်ပြင်သစ်နိုင်ငံကဝီဂါရွှေ့ပြောင်းအခြေချသူတွေကိုကာကွယ်ပေးဖို့လည်းတိုက်တွန်းထားတာပါ။ပြင်သစ်နိုင်ငံကတရုတ်တန်ရုံကတော့ဒီဆိုပြုတ်ချက်ဟာအဓိပ္ပာယ်မရှိတယ်လို့ပြင်သစ်တရုတ်နှစ်နိုင်ငံကြားကောင်းမွန်နေတဲ့ဆက်ဆံရေးကိုပါထိခိုက်စေနိုင်တယ်လို့ကျင်းညာချက်ထုတ်ပြန်ပြောဆိုပါတယ်။ရှင်ကျန်းဒေတာမှာလူမျိုးရုံးတက်ဖြတ်မှုတွေနဲ့အာရမလောကခိုင်းစင်မှုတွေလုပ်နေတယ်လို့ဆွဆဲနေကြပေမဲ့ဒါကိုတရုတ်အစိုးရကညှင်းဆိုပါတယ်။ Pacific သမုဒ္ဒရာတွေကကျွန်းနိုင်ငံငယ်ကလေးတစ်ခုဖြစ်တဲ့တောင်ကမှာစနေနေ့ကရေအောင်မီးတောင်ပောက်ကွဲပြီးကြီးမားတဲ့ဆူနာမီရေလိုင်းတွေရိုက်ခတ်မှုကြောင့်ပင်လယ်ထဲကိုမျောပါသွားတဲ့မဒန်ဆန်းသူအသက်58နှစ်အရွယ်ရိုက်ဆာလာဖောက်လာဟာ 나이 봉 28 나이 이래마 묘니 게베메 아담데베 신단이라 자 두고 아코아멘 안와루다로 나메 베자 바레 루두므니레 아타타 묘글레마 네타이네 두아 스니니가 뚜잉고 세똥니로 19 베조 묘네 예라이가 뚜네 뚜뚜마 노우슬롱고 예레 쇼코 도아라 피창 똥가 다린 타나 브로드컴 메미안간마 피자 타바레 တညနဲ့ တနေ့ ရေးတဲ့ညိုးနေပြီးတဲ့နောက် 28 နှစ်အကြာမှာ တင်မကျွန်းကြီးဖြစ်တဲ့ တောင်ကတပူကျွန်းကိုရောက်ခဲ့တာဖြစ်ပါတယ် ဒီခီဟာ တင်မောနဲ့သွားရင် 나이ဝက်လောက်သွားရတာဖြစ်ပြီး လမ်းမလျှောက်နိုင်တဲ့ဒုက္ခိတတူကို ရေးလိုင်းကတည်ဆောင်သွားခဲ့တာဖြစ်ပါတယ်
Yamane Gabaga Sewen Zazia the Dinigo, Kuan Leone, Talking Mute, Tedoga, Timbia, Piget up your barre. A goose labiro, Tanaro, the Rin Samari, Southern Mimian Chetigo, Timbia, Piba Ome. Yamananga Bo Lumio don't tap Cham Mune, Gambia Nanganga, Nanganaga, Konyong, ICJ Martia, Sesu, Tare Mu, Sisi, Chana Muri, Nala de Mapianle, Satin Bo Shinibare, Di Jayan, a Patabi Kuzo, Wen Langa, Timbia Tarakma.
ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့နယ်သာလန်နိုင်ငံတဟင်းမျိုးအခြေစိုက်
ဆိုတော့ကျွန်တော်တို့ဆောက်ရွက်နေရဖြစ်ပါတယ်ဗျကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ဖြည့်ရှင်းမှာတော့ဖြစ်ပါတယ်ဆောက်ရွက်ချက်ပြီးမှာဖြစ်ပါတယ်အစီအစဉ်မှာမြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့အမှုကွန်ရေးဆိုင်မှုအတွက်ဥဆောင်ကော်မတီတရက်ကိုမြန်မာစစ်ကောင်စီကမနစ်ဇွန်လ 24日に日本の国際会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会議の会 Suji, Matayo Nayin, alternate agent, Kozapu Nine, Nauta Kozele Pier, Tamaji Ujo Motongo, Sopu Tapi Chedelo, Tosima Onga Biobare, and CJ Becca Badugo Lakambi, Kozapu and Pimes Suragura, Matia Dibau, Natalta Sakonakone, Yakambi Nation Lin, Sissi Mude, Runya Muslinego, Sitaka, Lumuron, Tapia Mujulung, Sobi, Gambianang, Yamanango, and CJ Matia Sosu Tara Pibare, Ari Sosu Jetta, Pramazon Jana Wego, Natalta Sakunika Bilo Kabi, Ari Chinga, Nangano Daminga, Boko, Don San Sujiga, Usang Chipagaraba. ဖေဖော်ဝါရီလ29ရက်နေ့မှာစမဲ့ကျန်းနာပွဲကိုလူကိုယ်တိုင်တက်ရောက်တာနဲ့အွန်လိုင်းကတက်ရောက်တာနှမျိုးရလုပ်သွားမယ်လို့
ကမ်ဘီယာဘက်ကပထမတကြော့တင်ပြမှာဖြစ်ပါတယ်။22ရက်နေ့နေ့လယ်3နာရီကနေ့လေးနာရီခွဲအထိကမ်ဘီယာဘက်ကဒုတိယအကြော့တင်ပြမှာဖြစ်ပြီး27ရက်နေ့နေ့လယ်3နာရီကနေ့လေးနာရီခွဲအထိကမ်ဘီယာဘက်ကဒုတိယအကြော့တင်ပြကြမှာဖြစ်ပါတယ်ခင်ဗျာ။ကိုဇော်ဝင်းလိုက်တင်ပြသွားတာပါ။VOA ရဲ့တောက်ကြောင်နေ့မနေ့ဖက်အတန်လွင့်စီစဉ်ကိုဆက်လက်နောက်တော့တဲ့ဆင်းရရတာပါ။ မြန်မာနိုင်ငံရဲ့ခြေလှမ်းသစ်တွေစတင်မယ်လို့ဗိုလ်ချုပ်မွေးမင်းအောင်လိုင်ကနေ့သစ်ကွန်ဘင်ကောမှာပြောဆိုခဲ့ပါတယ်။လက်တွေ့မြေပြင်မှာတိုက်ပွဲတွေဆက်လုပ်နေပြီးတော့အရေးပါတဲ့ဖက်ဒရယ်နဲ့ဒီမိုကရေစီညီမချက်တွေမပါဘူးဆိုရင်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့ခက်မယ်လို့ရခိုင်ငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ခဲ့သူတွေကထောက်ပြပြောဆိုထားပါတယ်။ KNU အမျိုးသားအစည်းအရုံးထရီတီယမ်မှုဖရိုတာတို့မှ NCA အပြည့်ရလက်မှတ်ထိုးတိုင်ရင်သားလက်နက်ကိုင်အဖွဲ့ပေါင်းစုPPSD ရဲ့ပူးတွဲဦးဆောင်သူဦးခွန်အုပ်ကနဲ့
Okay, KNU KMUDA CEO Chiru Tuyemu Puruta Ramuga, Pujo Muji Meon Laye, Nithi Ninja Kalamu Bokulu, Satun Tap Piavale.
Ninja Yavusura, General Tessai, Aquari Jarama, Yongjibuti, Saupi, or General Manage, or the Bodu Tare, the Bodu Chetti Poma, Laida Mugan, the Sip, Bulu Pisha Yamle, Sure Poma, Muti Ravo. Tame, Ninja Yego, no Piaga Navy or Lodu Pioni, or Letu Majaro.
ဒီကနေ့ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းခြင်းကစပြီး
နိုင်ငံတော်မှာဆရာနာတိုင်းမျိုးကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့လူလူအောင်ကျွမ်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာတော့လက်နက်ကင်တိုက်ပွဲတွေပါဆက်ပြီးတော့ဖြစ်လာခဲ့တာပါ။ဒီခေတ်ချင်းတွေကြောင့်ကိုပိုင်အုပ်ချုပ်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေတဲ့အေးရခိုင်လက်နက်ကင်အဖွဲ့ဦးဆောင်တဲ့ရခိုင်လူမျိုးတွေအတွက်တော့အခွင့်အလမ်းပြပေါ်လာတယ်လို့ဖြစ်စေပါတယ်
ည်းခိုးမှုဓမြမှုမြေယာမြင်းပွားမှုတွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင့်ရဖြေရှင်းတာတွေလုပ်ဖို့အတွက်တိုင်ကြားနိုင်တယ်လို့ပြောကြားခဲ့ပါတယ်။အေရခိုင်တပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံကပူတိုမာလိုအာလိုသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာတော့ရခိုင်ပြည်နယ်ဘက်မှကိုပိုင်အုပ်ချုပ်ရေးတရက်ကိုဖွဲ့စည်းထားပြီးတရားစီရင်စနစ်တရက်ကိုလည်းထူထောင်ထားတဲ့အကြောင်းဒါပြင်အခွန်စနစ်ကိုလည်းလှုပ်ဆောင်ထားတဲ့အကြောင်းပြောခဲ့ပါတယ်။ဒါဟာဘာမှမထူးဆန်းပဲစစ်တပ်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားအဖွဲ့အားလုံးဟာသူတို့ဒေသထဲမှာသူတို့ဘာသာသူတို့ကိုပိုင်အုပ်ချုပ်ရေးအဖွဲ့ရှိတယ်လို့လည်းပြောပါတယ်
။အေရခိုင်တပ်တော်အနေနဲ့မြန်မာစစ်တပ်ဖက်ကထိထိရောက်ရောက်မအုပ်ချုပ်နိုင်တဲ့နေရာတွေကိုအခွင့်ကောင်းယူပြီးတော့အုပ်ချုပ်နိုင်တယ်လို့ဝင်းလက်ဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုခိုင်ကောင်းဆန်ကပြောပါတယ်။ဘယ်သူမှစစ်တပ်ကိုမယုံပါဘူး။ဒါကြောင့်အတော်များများကတခုခုဖြစ်ပြီးဆိုရင်အေအဖွဲ့ကိုအားကိုးကြပါတယ်။ဒါ့အပြင်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားပြဿနာတစ်စုံတစ်ရာဖြစ်လာတဲ့အခါမှာလည်းအခြေအနေတွေပိုးပြီးဆိုးမသွားအောင်အေအေအဖွဲ့ကထိန်းချုပ်နိုင်စွမ်းရှိတယ်လို့ခိုင်ကောင်းဆန်ကပြောပါတယ်။အေအေအဖွဲ့ဟာဒေသရင်းမှာလည်းယုံကြည်မှုတွေပိုးပြီးရလာနေပါတယ်။ဘင်္ဂလားဒေ့ရှ်သတင်းဌာနနဲ့အင်တာဗျူးမှာတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကရွင်ဂျာရင်းနဲ့ဗုဒ္ဓဘာသာရခိုင်တွေကြားကိစ္စတွေကိုလည်းဆွေးနွေးခဲ့ပြီးအားလုံးဟာမြန်မာစစ်တပ်ကိုဆန့်ကျင်နေကြတာကြောင့်ရခိုင်ပြည်နယ်မှာရှိတဲ့သူတွေအားလုံးအတူတကွရှိစေခြင်းပဲပြောခဲ့ပါလေ။ရခိုင်ပြည်သူအများစုကတော့အေအေအဖွဲ့ပေါ်မှာအပြစ်သဘောဆောင်အကောင့်မြင်နေတဲ့အချို့မွတ်စလင်တွေကတော့သူတို့အနေနဲ့အပြစ်ဝယုံကြည်လို့မရကြောင်းနဲ့မြန်မာစစ်တပ်နဲ့အေအေအဖွဲ့ကြားအာဏာလွန်ဆွဲဖို့ကိုစိုးရိမ်နေကြပါလေ
။စစ်ကောင်စီဘက်ကတော့မွတ်စလင်မျိုးရီကကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေနဲ့ကျေးရွာလူကြီးတွေကိုအေအေအဖွဲ့နဲ့မပတ်သက်ဖို့တတိပေးတာတွေလုပ်နေပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဒေသခံတွေကိုသဘုံဖွဲ့တွေနဲ့ဆက်ဆက်မှုရှိရဲဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥတွေနဲ့ဖမ်းဆီးတရားစွဲတာတွေကိုမကြာခဏဆုလို့လှုပ်ဆောင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါပြင်အသက်14နှစ်အရွယ်မွတ်စလင်လူငယ်တဦးဖမ်းခံရတဲ့ဒေသခံတောင်းဝန်ရှိသူတဦးအသက်ခံရတာအပါအဝင်မကြာသေးခင်ကဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးမွတ်စလင်တွေအတော်များများကစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့အစ္စလာမ်ဘာသာရေးကျောင်းတစ်ခုနဲ့ကျောင်းထဲမှာရှိတဲ့အဆောင်တစ်ခုမိရှုခံခဲ့ရပါတယ်။မနေ့ကဇန်နဝါရီလနဲ့နိုဝင်ဘာ25ရက်နေ့အတွင်းမှာမောင်းနှောဒေသမှာမိလောင်ကျမှု73ကြိမ်ဖြစ်ပွားခဲ့ပြီးတော့အဲ့ဒီမှာ71ခုကတော့မွတ်စလင်ကျေးရွာတွေမှာဖြစ်တယ်လို့တရားဝင်သတင်းထုတ်ပြန်ချက်တွေကဆိုပါတယ်။ရခိုင်ပြည်နယ်ဟာတည်ငြိမ်နေတဲ့ပုံရှိတယ်လို့မြင်ရပါတယ်။ဒါပေမဲ့လက်တွေ့မှာတော့ရခိုင်ပြည်နယ်ဟာအချိန်မီပောက်ကွဲသွားနိုင်တဲ့ဘုံတလုံးလို့ဖြစ်နေပြီးမမြင်နိုင်တဲ့ပြဿနာတွေအများကြီးရှိတယ်လို့ရခိုင်ကျောင်းသားသမဂ္ဂအဖွဲ့ရဲ့ဥက္ကဋ္ဌကိုဖုံးပြဖြူကစစ်တွေမျိုးကနေ VOA ကိုပြောပါတယ်။
အေးရခိုင်ဖွဲ့နဲ့ရခိုင်မျိုးသားဖွဲ့ချုပ် ULL ဖွဲ့ခေါင်းဆောင်တွေကတော့မကြာသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကိုပြစ်တင်ရှုံချလိုက်ပြီးဒီအကြမ်းဖက်မှုတွေဟာလူတွေကြားမှာစိုးရိမ်မှုတွေဖြစ်လာအောင်လှုံ့ဆော်တာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးဒေသခံတွေအတွက်လုံခြုံရေးတွေကိုချထားပေးသွားမယ်လို့ပြောပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့ဘိုးအလုံမှုဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကလည်းလူမှုအတိုင်းဝိုင်းနှစ်ခုစလုံးမှာရှိနေတဲ့လူတွေကလည်း2021ခုနှစ်တုန်းကလိုမျိုးလူမျိုးရေးကြမ်းဖက်မှုတွေဖြစ်မလာအောင်ရည်ကြီးကြီးထားနေကြတာဖြစ်ပြီးလူမှုအတိုင်းဝိုင်းနှစ်ခုစလုံးမှာရှိတဲ့ခေါင်းဆောင်တွေကအခြေအနေတွေကိုတိတိငြိမ်ငြိမ်ရှိအောင်လှုပ်ဆောင်နေကြပါတယ်လို့ပြောပါတယ
်။အခုလက်လုံးမှာတင်းမာမှုတွေရှိနေပေမဲ့လည်းမွတ်စလင်အတော်များများအတွက်ကတော့စစ်ကောင်စီတပ်တွေဟာသူတို့အတွက်ပို့ပြီးတော့ကြီးမားတဲ့အခြေအကြောင်းမှုဖြစ်နေပါတယ်။မြန်မာစစ်တပ်ဟာမျိုးဝင်အထွတ်နေရာတွေမှာလုံးလုံးရေးဂိတ်တွေကိုချထားပြီးတော့အဲ့ဒီမျိုးနယ်ကနေအပြင်ကိုထွက်မယ်ဆိုရင်အစိုးရရဲ့ခွင့်ပြုချက်ပါဖို့လိုတာဖြစ်ပါတယ်။ဒါပြင်သူတို့ဟာတခြားပြည်နယ်နဲ့တိုင်းတွေကိုလည်းခီးသွောလာဝင်ပိတ်ပင်ခံထားတယ်လို့အိမ်မှာရှိတဲ့မွတ်စလင်တွေကပြောပါတယ်။အေးအေးရခိုင်နဲ့တကိုင်ဘက်ကကျွန်တော်တို့ရွာကိုလာပြီးတော့သူတို့နဲ့ပူးပေါင်းမှုစီးယုံပါတယ်။တကယ်လို့သူတို့အောင်မြင်ပြီးတော့ရခိုင်ပြည်နယ်ကိုလုံးဝထိန်းချုပ်နိုင်ရင်ကျွန်တော်တို့အနေနဲ့တန်းတူအခွင့်အရေးရမယ်လို့ပြောကြောင်းအဒူမာလိန်ကပြောပါတယ်။ကျွန်တော်အနေနဲ့အေအေကိုအပြည့်အဝမယုံနိုင်ပေမဲ့လည်းအတော်များများကတော့အခြေအနေကိုစောင့်ကြည့်နေကြပြီး သူတို့အတွက်ပုံမှန်ကောင်းမွန်တဲ့အခြေအနေကိုဖန်တီးပေးနိုင်မဲ့သူတွေဘက်ကိုသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ်။သူတို့အနေနဲ့တခြားသွားစရာလည်းနေရာမရှိတဲ့အတွက်အခုခါမှမြန်မာစစ်တပ်ကိုရခိုင်တပ်မတော်ကပါကြောက်နေရပြီးသူတို့ရဲ့အမိန့်တွေကိုလိုက်နာနေရတယ်လို့လည်းပြောပါတယ်ခင်ဗျာ
။ဒါကတော့ရခိုင်ဘက်ကအခြေအနေတွေကိုကိုရနိုင်တဲ့ဒေါခင်မျိုးတက်တို့ကတင်ပြသွားခဲ့တာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်စီစဉ်တွေကိုလိုင်းနိုမီတာ32 49လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပြီးခဲ့တဲ့10နှစ်တာကာလတွေတုန်းကလူမှုဆက်သွယ်ရေးကွန်ရက်ဆိုရှယ်မီဒီယာဟာအာရဗ်နွေဦးမှာအာနာရှင်တွေကိုဖြုတ်ချရေးမှာအထောက်အပံ့ဖြစ်စေခဲ့တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲဆမ်မန်သာပါဝါပြောခဲ့ပါတယ်။ဒီနေ့ကာလမှာတော့ဒါနဲ့ပြောင်းပြန်ဖြစ်လာပြီးပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုနီးပညာဆိုင်ရာတိုးတက်မှုတွေနဲ့အတူဒီမိုကရေစီဆုတ်ယုတ်ကျဆင်းမှုတွေမှာဖြစ်လာတယ်လို့ဆမ်မန်သာပါဝါပြောပါတယ်။
Well, it's true that digital technology has enabled immense scientific and economic
progress. Digital technology ပိုင်းကနေကြီးမားတဲ့သိပ္ပံနဲ့စီးပွားတိုးတက်မှုအကျိုးရလဒ်တွေကိုကျမတို့နေ့စဉ်ရရှိခံစားနေတယ်လို့အစိုးရတွေရဲ့စောင့်ကြည့်မှု၊စင်ဆာဖြတ်တောက်မှု၊ဖိနှိပ်မှုတွေဟာလည်းမကြုံစဘူးဖြစ်လာပါတယ်။အာဏာရှင်တွေဟာအင်တာနက်၊လူမှုကွန်ရက်နဲ့ညံရီတုအပါအဝင်အချက်အလက်ပေါင်းများစွာကိုလေ့လာသိမ်းယူကုန်ကြပြီးအရင်ကအထက်ကိုလက်စွမ်းထက်လာပါတယ်။
အာဏာရှင်တွေရဲ့ digital နည်းပညာအသုံးချမှုဆန့်ကျင်တိုက်ဖျက်ရေးဒီမိုကရေစီထိပ်သီးဆွေးနွေးပွဲတစ်ခုမှာ USAID အုပ်ချုပ်ရေးမှူးပါဝါအခုလိုမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပြီး American အပါအဝင်ဒီမိုကရေစီအစိုးရတွေဟာကဘာတလွှား digital အသုံးချဖိနှိပ်မှုတွေကိုသဘောပေါက်နားလည်လာဖို့ဒါမှမဟုတ်ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့နှေးကွေးလွှမ်းနေတယ်လို့ဆိုပါတယ်
Of the 3.8 billion people around the world who have access to the internet.
ကမ္ဘာပေါ်ကလူဦးရေ 3.8 billion လောက် internet သုံးစွဲနေကြတာပါ။မနှစ်ကဆိုရင်ကမ္ဘာ internet သုံးစွဲမှု3ပုံ2ပုံအများစုရှိတဲ့တိုင်းပြည်တွေကအစိုးရတွေဟာ internet သုံးစွဲသူတွေကိုသူတို့ရဲ့နိုင်ငံရေးဒါမှမဟုတ်လူမှုရေးအမြင်တွေကို online မှာဖော်ပြကြလို့ဖန်ဆီးထောင်ချခံကြရပါတယ်။ဒီအတိုင်းလုပ်ခွင့်ပေးလိုက်ရင်အနာဂတ်ကိုအာဏာရှင်တွေကပဲပိုင်ဆိုးသွားပါလိမ့်မယ်။
ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်သမ္မတရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အမေရိကန်ပြည်ထောင်စုကကနဦးဆောင်ရွက်မှာတွေကိုအဆိုပြုထားပါဗျ။ဥစွာပထမ USAID အနေနဲ့ digital နည်းပညာကိုအသုံးပြုပြီးဒီမိုကရေစီကိုချဲ့ထွင်ရမှာနှစ်စဉ်အသုံးစရိတ်ကိုဒေါ်လာ30အထိတိုးမြှင့်ပြီးရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်။ဒုတိယအနေနဲ့လူအခွင့်အရေးကိုစိုးစိုးရွားရွားထိပါးစေရမှာသုံးတဲ့နည်းပညာနဲ့ software တွေပြန့်နှံ့မှုကိုကာကွယ်ဖို့အမေရိကန်ပြည်ထောင်စုနဲ့မိတ်ဖက်တိုင်းပြည်တွေကထိန်းချုပ်မှုတွေလုပ်သွားပါမယ်။တတိယအနေနဲ့အပြည်ပြည်ဆိုင်ရာလူအခွင့်အရေးစာချုပ်စာတမ်းနဲ့တရားဥပဒေစိုးမိုးရေးတွေနဲ့အညီအစိုးရတွေအနေနဲ့စောင့်ကြည့်ရေးနည်းပညာတွေဘယ်လိုသုံးပြီးလိုက်နာမလဲဆိုတာကိုစောင့်ကြည့်တဲ့အခြေခံကျတဲ့စည်းမျဉ်းတွေကိုအမေရိကန်၊ကနေဒါနဲ့ဒိန်းမတ်နိုင်ငံတွေကလှုပ်ဆောင်ပါမယ်။စရုပ်ထအချက်အနေနဲ့အနာဂတ်နည်းပညာနယ်ပယ်မှာဒီမိုကရေစီတံပိုးတွေကိုတည်ဆောက်ဖို့အတွက်နည်းပညာပိုင်းစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့ရန်ပုံငွေထောက်ပံ့ပေးမှာဖြစ်ပါတယ်။ပြင်စမအချက်အနေနဲ့ဆင်ဆာကိုကြော်ဖြတ်တဲ့နည်းပညာအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ရန်ပုံငွေတစ်တွေသုံးပြီးဖိနှိပ်ခံနေရတဲ့လူအဖွဲ့အစည်းတွေမှာအင်တာနက်လွတ်လပ်ခွင့်ရှိလာစေဖို့ကူညီမှာဖြစ်ပါတယ်။နောက်ဆုံးအနေနဲ့အမေရိကန်နဲ့မိတ်ဖက်တိုင်းပြည်တွေဟာကမ္ဘာလုံးဆိုင်ရာအင်တာနက်စီမံအုပ်ချုပ်ရေးစနစ်ကိုဝေမျှတာဝန်ယူဖို့ခိုင်ခိုင်မာမာရည်ရွယ်ထားတာဖြစ်ပါတယ်။နည်းပညာလောကမှာတွက်တွက်လက်လက်ဖြိုချပစ်တာဟာအောင်မြင်ရေးဂါထာရန်တရားတရားဖြစ်ပြီးအတော်များများဟာလည်းပြိုကျခဲ့ပြီးဖြစ်တာမို့အခုအဆပြီးဒီမိုကရေစီကိုပြန်လည်ကုစားဖို့အရင်အထက်တွက်တွက်လက်လက်လှုပ်ဆောင်ကြဖို့ကျမတို့အားလုံးမှာတာဝန်ရှိတယ်လို့လည်းဆမန်သာပါဝါကပြောဆိုသွားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်အခုတင်ဆက်ခဲ့တဲ့အပေါ်ဆိုလို့ရှိရင်အမေရိကန်အစိုးရရဲ့အပေါ်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ရတောက်ချာနေမနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါမကြာမီအချိန်အတော်အတွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တောက်ကြနေမနက်ပိုင်းတန်လွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့လိုင်းလမ်းမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒုတိယပိုင်းမှာတော့အဖက်ဆင်ကဏ္ဍတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်။နောက်တော့တာဆင်ရမယ့်အဖက်ဆင်ကဏ္ဍတစ်ခုတည်းမှာဆိုလို့ရှိရင်
ငင်းငင်းလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်ဖို့ကတော့ပထမဦးဆုံးကတော့ဒီတကယ်ကိုငင်းငင်းစီကျင်တဲ့ဆန္ဒပေါ့နော်နိုင်ငံရေးရငင်းငင်းလုပ်ငန်းစဉ်ကိုအသုံးချတာမျိုးမဟုတ်ပဲနဲ့မိမိရဲ့တကယ်ရင်
တိုင်းရင်တည်င်းလောအစီအစဉ်ကိုထုတ်လင်းတဲ့အခါမှာမကြံပြီးပဲအပြည့်စုံကိုနောက်တော့တာဆင်ရပါမယ်အဲ့ဒီနောက်တော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ဈာမရေးအစီအစဉ်တွေကိုလည်းထုတ်လင်းပေးဖို့စီစဉ်ထားပါတယ်အခုပထမဦးဆုံးအနေနဲ့ကတော့ဥအောင်တင်ဆင်ဥအောင်ခင်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုဥစွာတင်ပြပေးပါမယ်။စကိုင်းနဲ့မကွေးမှာပြည်သူကာကွယ်ရေးတပ်တွေခုခံခစ်စစ်ဆင်နွှဲနေတဲ့ပုံကိုဥအောင်ခင်ကရေးသားထားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားတာကိုနားတော်တာရှင်ပါခင်ဗျာ
။ဖြစ်ဆောင်စီတရဲ့ပြတ်ခတ်နေနေမှုကိုခုခံတိုက်ခိုက်လို့ထင်ရှားတဲ့နေမျိုးတွေထဲမှာစကိုင်းနဲ့မကွေးတိုင်းပါဝင်ပါတယ်။တိုင်းကြီးခုနှစ်တိုင်းမှာသခိုင်းတိုင်းဟာအကျယ်ဝန်းဆုံးပါမြမပြည်အလဲပိုင်းကမြောက်ပိုင်းဆုံးအထိရှည်ကြပါလေမြောက်ဖက်ဆုံးခန္တီခရိုင်ကတောင်ဖက်ဆုံးရင်းမာပင်ခရိုင်အထိဆက်တခရိုင်ရှိပါတယ်ဒီထဲမှာရင်းမာပင်ရွှေဘိုသခိုင်းမုံရွာနဲ့ကလေးခရိုင်တွေမှာခုခံတိုက်ပွဲဆက်တင်တာတွေ့ရပါတယ်အခုတော့အခြားအရက်ဒေသတွေမှာပါရရလက်နဲ့ခုခံတွန်းလှန်နေပြီဖြစ်လို့သခိုင်းတိုင်းကိုထုတ်ကြိမ်မှုအလုံးခက်ခဲနိုင်ပါတယ်။စကိုင်းတိုင်းမှာကြေးရပေါင်း6000နီးပါးရှိပြီးလူရေ9000ကျော်ရှိတာမို့ရေရှည်ခုကစီဆင်နွှဲနိုင်မဲ့အခြေအနေရှိပါတယ်။မကွေးတိုင်းမှာတော့ကြေးရ9000နီးပါးရှိပြီးလူရေက4000နီးပါးရှိပါတယ်။ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်တွေကမိုင်းတောင်မိုင်းဆွဲတိုက်ခိုက်တာများပါလေ။စစ်ကောင်စီတပ်ကတော့ကြေးရတွေမှာတပ်ဆွဲပြီးအိမ်ကြီးနဲ့ရှုရတားတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အသုံးချမှုလေကြောင်းတိုက်ခိုက်မှုစတာတွေနဲ့ထိုးစစ်ဆင်ပြီးတုံ့ပြန်ပါလေ PDF တပ်ကိုရင်ဆိုင်မဲ့အစရွာတွေကိုဝေးကြီးကနေလက်တက်ကြီးနဲ့လှမ်းပစ်ကြပါလေ
ကဏီမျိုးနယ်မှာတူမီကန်ကဏီ PDF နဲ့စစ်ကောင်စီတပ်တို့ကြောင်း EP နဲ့မေလ2လနီးပါးကြာတိုက်ခိုက်ရမှာကဏီဘက်က90ကျော်ကြာဆုံးပြီးစစ်ကောင်စီဘက်က300လောက်တေဆုံးကြောင်းမေလ29ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါရယ်ကဏီမြို့နယ်မှာမကြာခဏတိုက်ပွဲဖြစ်ပွားတာမို့ရွာပေါင်း90ကျော်ကစစ်ဘေးရှောင်သူတောင်းချီရှိနိုင်တယ်လို့ကဏီ PDF ကပြောတာကိုဇူလိုင်1ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါရယ်ရေဦးမြို့နယ်နဲ့ကလင်းမြို့နယ်တွေမှာရဟတ်ရင်တွေနဲ့ပြစ်ခတ်ပြီးရွာတွေဝင်မီးရှို့ခဲ့ကြောင်းဒီဇင်ဘာလ29ရက်နေ့ထုတ် DBP သတင်းမှာဖော်ပြပါရယ်ဒါပေမဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ခြင်းသူတိုးပွားလာနေပါရယ်ရဟန်းရင်ဒီပြန်ဝဲနေတဲ့ကြားကပဲမုံရွာတောင်ဘက်ချောင်းဦးမြို့ဤမှာစစ်ကောင်စီရင်နှန်းကိုဒေသခံ PDF ကပထမဦးဆုံးအကြိမ်မိုင်းဆွဲတိုက်ခိုက်ပုံကိုဒီဇင်ဘာ31ရက်နေ့ထုတ် VOA သတင်းမှာဖော်ပြခဲ့ပါတယ
်။ဒီကိုင်းတိုင်းကပလူခရိုင်ကျွန်းလာမြို့နယ်မှာဒေသခံ PDF အဖွဲ့တွေတိုးပွားလာကြောင်းသိရပါတယ်။ KIA ကချင်းတပ်ဖွဲ့အကူအညီနဲ့လက်လုံမိုင်းနဲ့လက်လုံသဏ္ဍာန်တွေကိုထုတ်လုပ်ပြီးစစ်တင်တန်းလဲပေးနေပါတယ်။ကျွန်းလာဒေသမှာတဲ့ PDF တွေထောင်ချီရှိနေမယ်လို့ခမရပါတယ်။စစ်ကောင်စီတပ်ကရဟရင်၄စီးရက်တိုက်လေရင်၄စီးနဲ့အောက်တိုဘာ28ရက်နေ့ကထိုးစစ်ဆင်ကြောင်းမြန်မာနောက်မှာသတင်းပေးပို့ထားပါတယ်။စကိုင်းနဲ့မကွေးတိုင်းကတူမီကန် PDF ကိုစစ်ဆင်ရမှာခက်ခဲလာတဲ့အတွက်စစ်ကောင်စီတပ်ဟာတိုက်လေရင်နဲ့စစ်ရဟရင်ကိုနေရာတိုင်းမှာအသုံးပြုလာတာဖြစ်ပေါ်ရပါတယ်။
ပြည်သူ့ကာကွယ်ရေးတပ်ဟာစစ်လက်နက်ပစ္စည်းထုတ်လုပ်ဖို့စ조사အားထုတ်နေပုံကိုမကွေးတိုင်းမြန်မြို့နယ် PDF ဥက္ကဋ္ဌဦးအောင်စေရကိုမြေလက်အတန်သတင်းဌာနကဒီဇင်ဘာ29ရက်နေ့ကဆက်သွယ်မေးမြန်းခဲ့ပါတယ်။လက်လုံ RPG နည်းပညာရရှိထားပြီးဖြစ်လို့ ပကုန်းတန်းရှော့ဂန်ထုတ်လုပ်ဖို့ကြိုးစားနေတယ်လို့ဆိုပါတယ်လောလောဆယ်မှာတော့ဆွဲမိုင်းတိုက်မိုင်းနဲ့ remote မိုင်းတွေကိုထုတ်လုပ်ပြီးခုခံစစ်ဆင်နွှဲနေပါတယ်လက်နက်တီထွင်ထုတ်လုပ်ရတာအလွန်အန္တရာယ်ရှိပါတယ်စမ်းသပ်ရင်အခြေအစမမှန်လို့ထိခိုက်ဒဏ်ရာရတာမျိုးတွေရှိပါတယ်တခါတလေအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်စစ်ကောင်စီဘက်ကဗျူဟာပြောင်းပြီးတိုက်ခိုက်တယ်လို့ PDF ကလည်းဗျူဟာပြောင်းပြီးမဖြစ်မနေခုခံတိုက်ခိုက်နေမှာဖြစ်တယ်လို့ဦးအောင်ဇေယျကပြောပါတယ
်စစ်ကောင်စီကိုမထောက်ခံလို့တက်ခထွက်ပြေးပြီး PDF နဲ့ပူးပေါင်းလိုက်သူတွေရှိနေမယ်တက်ခမထွက်ပဲ PDF ကိုအလူငွေထက်ပြီးထောက်ခံသူကတော့အလွန်ရှားမယ်ထင်ပါတယ်ဒါပေမဲ့မုံရွာအခြေစိုက်စစ်ကောင်စီကခမရ16ကမုံရွာ PDF ကိုကြက်9သိန်းလူသားနဲ့အကြောင်းကိုနိုဝင်ဘာလ16ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်သူမိတနတ်နဲ့ဆက်လိုက်တဲ့ဒေသခံ PDF ရဲ့ခုခံစစ်ကိုစစ်ကောင်စီကလေကြောင်းကနေအပြင်းခံတိုက်ခိုက်လာပါတယ်။တပ်သားတွေကိုရဟရင်နဲ့ပို့ဆောင်ပြီးကြီးရော်တွေကိုတိုက်ခိုက်ခဲပါတယ်။လွန်ခဲ့တဲ့နှစ်ပတ်လောက်ကပဲပလဲမျိုးနေနဲ့ဒီပြင်းမှာလေကြောင်းထိုးစစ်တွေလုပ်ပါတယ်။2021အတွင်းသကိုင်းတိုင်းမှာမိုင်းဆွဲမိုင်းထောင်မှုအပါအဝင်တိုက်ပွဲ300ကျော်ဖြစ်ပွားပြီးစစ်ကောင်စီတပ်သား900ကျော်သေဆုံးကနေအိမ်9000ကျော်ဖျက်ဆီးခံရပြီးစစ်ကြောင်သူ6000ကျော်ရှိနိုင်ကြောင်းဇန်နဝါရီလ12ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍအစီအစဉ်ကိုဆက်ချင်ပါသေးတယ်ဒီတစ်ပတ်မှာတော့ Omicron အကြောင်းကိုပဲတင်ပြထားပါတယ်မြန်မာနိုင်ငံမှာ COVID-19 မျိုးကွဲတဲ့ Omicron ကူးစက်မှုတွေတစားတဲ့တစားများလာပါတယ်။အခြားနိုင်ငံတွေမှာလို့ကူးစက်များမှုအလွန်မဖြစ်ဖို့အတွက်ကာကွယ်နိုင်မှုကျန်းမာရေးပညာရှင်တွေကသတိပေးနေတာတွေရှိပါတယ်။ဒီမျိုးကွဲတဲ့ဟာပြည်ပကပြန်ဝင်လာသူတွေကနေတဆင့်ပြည်ထဲမှာကူးစက်လာနေချိန်မှာရှေ့ဆက်ဘယ်လိုကာကွယ်မလဲဆိုတာတွေကိုတင်ပြထားပါတယ်။ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ Frederick Health ဆေးရုံကကူးစက်ရောဂါအထူးကူဒေါက်တာခိုင်စင်ဆန်းကိုကိုဝင်းမင်းကစက်တယ်မြင်မြန်ပြီးတော့တင်ပြထားပါတယ
်โอเคဒေါက်တာခိုင်စင်ဆန်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီအိုမီကရွန်မျိုးကွဲတဲ့ပေါ့နော်ကူးစက်များတာတစ်ဖြည်းဖြည်းနဲ့ဟိုအတွေ့များလာတာလည်းဒီအခုဒီကျောင်းတစ်ခုမှာပါပေါ့နော်ဆူလိုက်ကြုံလိုက်စဖြစ်လာတာပါမကြောက်ရင်ကတွေ့ရတယ်ဆိုတော့နိုင်ငံတကာမှာအခုနောက်ဆုံးတွေ့နေတဲ့အနေအထားတွေကမြန်မာနိုင်ငံအတွက်အရေးကြီးဆုံးဆိုင်ပါစပြီးတော့အကြံပြုချက်ပ
ါဒီ Omicron ပေါ့နော်အားလုံးသိရတဲ့အတိုင်းပဲကူးစက်နှုန်းကလည်းအရင် variant တွေထက်ကို23ဆလောက်ပိုပြီးမြန်နေဆိုတော့လေမြန်မာပြည်တက်ကတော့အဲ့လိုမျိုးပြန်နှုန်းနေများမှာကူးစက်နှုန်းမြန်မာတော့စိုးရိမ်မိတယ်ပေါ့နော်အဲပြီးတော့အထူးသဖြင့်အခုချိန်မှာပြည်သူလူထုရဲ့ဒီရောဂါရှိတဲ့ကိစ္စတွေကိုသေချာသိရမှုလည်းမလို့လည်းမသေချာတဲ့ခါကြတော့လေကူးစက်တာတွေပြန်ပွားတာတွေအရင်မြန်မာတော့စိုးရိမ်မိတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလို့ဒီမမြန်အောင်ပေါ့နော်ဘလို့အကြံပြုချင်လဲပြည်သူတွေကိုလေအဓိက
တော့လေဒီယောဂါကအဲ close contact ပေါ့နော်လူတွေနဲ့တယောက်နဲ့တယောက်ထိရနေပြီးတော့ပွားတာဆိုတော့တက်နိုင်သမျှလူစုလူဝေးရှိရနေအောင်မသွားတာကောင်းနေပေါ့နော်ဟုတ်ကျွန်မအဲ WHO က suggest ထုတ်ထားတာလေးကိုသဘောကျလို့လေ 3Cs ပေါ့နော်အဓိက3ခုက close spaces တွေပေါ့လိုမျိုးအလုံးပိတ်နေနေရာမသွားပါနဲ့ပေါ့ပြီးတော့ crowded places တွေလူတွေများနေနေရာကိုမသွားပါနဲ့ပြီးရင် close contact ကိုလည်းတိတ်နေနေကမြင်နေပေါ့နော်ဒီမှာ US မှာကျတော့အဓိကတော့ vaccine ထိုးပါပေါ့နော်မြန်မာပြည်မှာတော့ဘယ်လောက်ထိ available ဖြစ်လဲမသိဘူးအဲခုနပြောသလိုပဲလူတွေနဲ့60စဝင်းနေတာတို့ mask တွေကိုသေချာတတ်တာတို့လက်ကိုပုံမှန်ဆေးတာတို့ပြီးတော့အဲ့လိုမျိုးကိုယ်မှာရောဂါလက္ခဏာကြီးပြလာပြီဆိုလို့ရှိရင်လည်းကိုယ့်ကိုယ်စစ်ဆေးပြီးတော့ပေါ့နော်ကိုယ့်ကိုယ်တည်တည်ချာချာနေတာမျိုးလို့လုပ်တက်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုနေထမ်းမှာဒီစစ်ဆေးဖို့အတွက်ပေါ့နော်အမေရိကန်မှာတော့ test kit တွေတစုံတရာရနိုင်တော့လဲပဲမြန်မာနိုင်ငံမှာမရနိုင်တဲ့အနေအထားဆိုရင်ဘယ်လိုလက္ခဏာတွေပေါ်လို့ရှိရင်သိတတ်ခွင့်နေတယ်အ
ဓိက covid ကဖြစ်တဲ့တွေလည်းသိမှာပေါ့နော်ကိုယ့်ရဲ့ညီနာမှာရှိတဲ့ကို ိုနဲ့ထိတွေ့ခဲ့တဲ့လူတွေကအဲ့လိုမျိုးနေမကောင်းမကျန်းမာတဲ့စိုင်းတွေပဲကြားခဲ့တဲ့လူတွေနဲ့ထိတွေ့ခဲ့သည်ရှိတော့ကိုလည်းအဲ့လိုမျိုးနှာစီးတာချောင်းဆိုးတာလဲချောင်းနာတာကိုပူရာတွေဖြစ်လာပြီဆိုလို့ရှိရင်တက်နိုင်သမျှအဲ့လိုမျိုးဆစ်ဆေးဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်တော့အကောင်းဆုံးကတော့ခွဲနေလိုက်တာအကောင်းဆုံးပေါ့နော်ပြီးတော့လည်းခုနကပြောသလိုပဲပေါ့အက်လက်စီးတာတို့အဲ့လူတွေနဲ့တက်နိုင်သမျှဝေးနေတာတို့ကိုကိုယ်တိုင်လည်းချောင်းဆိုးနေတဲ့အတွက်ကိုချောင်းဆိုးတဲ့အခါသတိထားဆိုတာသူများရဲ့စီမရအောင်ဒီတထောင်ကိုယ်ထဲမှာဆိုးတာတို့မျက်နှာအုပ်ပြီးဆိုးတာတို့ပြီးတော့ mask ကိုလည်းလုံးလုံးချုံချုံတက်တာတို့လုပ်တင်ပါတယ
်ဟုတ်ကဲ့အခုဒီနောက်ဆုံးတွေ့ရှိချက်တွေရပါတော့ဒီ mask ပတ်သက်တဲ့နှာခေါင်းစီးနဲ့ပတ်သက်လို့ရောဘယ်လိုအကြံပြုချင်လဲ
အခု omicron ကဒီ current virus တွေထက်အများကြီးပိုပြီးတော့ကူးစက်နိုင်နေပေါ့လေအဲတချို့ကတော့ပြောကြတယ် KN95 တို့ N95 အဲ့ဒီ mask တွေကပိုပြီးတော့ကောင်းတယ်မှန်မှားရတာကပိုကောင်းပါတယ်ဒါပေမဲ့အဲ့လိုမျိုး N95 mask တို့ KN95 တို့ကနေရာတိုင်းမှာရှိချင်မှရှိမှာဆိုတော့လေပုံမှန်တိုင်းကတော့ဒီ cloth mask ပေါ့နော်ဒီပိတ်သားမျက်နှာဖုံးနေတာတလွာတဲဆိုရင်တော့မသုံးတာကောင်းနေရှင်အဲ့လိုမျိုးနှလွာသုံးလွာနဲ့ချုပ်ထားတဲ့ဟာတွေရှိပါတယ်အဲ့လိုမျိုးဟာတွေကပုံမှန်တလွာရဲပါတဲ့ဟာတစ်ဆိုရင်ပိုပြီးတော့ကောက်နိုင်တယ်ပြီးတော့ဒီ surgical mask ပေါ့နော်ဟိုဆိုင်မှာရောင်းတဲ့အပြာရောင် mask တွေရှိရဲအဲ့လိုမျိုးဆိုလို့ရှင်အနည်းဆုံး3ထပ်လောက်ပါတဲ့အတွက်ဒီပိတ်ဆက်နဲ့လုပ်တဲ့ mask set ဆိုရင်တော့ဟိုကောင်းတယ်အဓိကကတော့ဘလို့ mask မျိုးပဲသုံးသုံးကိုယ်မျက်နှာနဲ့တေချာတော့အမယ်အလေးဝင်လွေတွက်ကပေါ့နော် mask အောက်ကနေပြီးတော့တိုးထွက်နေရမျိုးမဖြစ်တဲ့ဘူးအဲနှာခေါင်းကနေပြီးတေချာ PPCC အလုံးလုံးချုံချုံရှိရဲ mask နှာခေါင်းကိုလည်းအုပ်ရမယ်ပါးစပ်ကိုလည်းအုပ်ရမယ်အဲ့လိုမျိုးတက်ထားတဲ့အချိန်မှာတက်ရှူကျက်နေရမျိုးလည်းမဖြစ်ရဘူးပြီးတော့တစ်ချိန်တည်းမှာပဲလေတွေလည်းအရင်ကြီးဝင်တာထွက်တာမျိုးဖြစ်မနေတဲ့ကိုယ်မျက်နှာနဲ့တော်တဲ့ mask မျိုးကိုတက်တင်ပါတယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ကြားလိုက်ကပဲပေါ့နော်မတော်တဆဖြစ်လာခဲ့ရင်ရောဘာတွေကိုကြိုမျှော်လင့်ထားပြီးတော့ဘလောက်ကြာကြာဒီယောဂာနေတာကိုသတိထားပြီးတော့ဆက်ခွဲနေဖို့လိုမလဲ
အခုဒီ Omicron ကပေါ့နော်ကူးစက်တာညံတယ်လို့ယောဂပေါ်တာလေအရင် variant တွေစားလို့ရှင်ပို့ပြီးတော့ညံတယ်လို့ပြောကြရရှင်သူက3ရက်ကနေ5ရက်အတွင်းပေါ်နိုင်တယ်ပေါ့နော်အရင်တော့ကတော့တစ်ပတ်လောက်ထိကြာတတ်တယ်အဲ့တော့ဒီ USA ရဲ့ guideline ရဆိုလို့ရှင် isolate လုပ်မယ်ဆိုရင်လည်း5ရက်ပေါ့နော်အဲ့လိုချိန်အတွင်းမှာယောဂလက္ခဏာပေါ်လားမပေါ်လားဆိုတာကိုကြည့်ပေါ့နော်အဲ့လိုမျိုး5ရက်ကျော်လို့6ရက်လောက်မှပေါ်ဆိုလို့ရှင်တော့ probably သူဒီယောဂမရတော့တာလည်းဖြစ်နိုင်တယ်ပေါ့လေအဲဒါပေမဲ့အကယ်၍များယောဂလက္ခဏာစပေါ်လာခဲ့ပြီဆိုလို့ရှင်ပထမဆုံးယောဂလက္ခဏာစပေါ်တဲ့ရက်က day 0ပေါ့နော်အဲ့ဒီရက်ကို day 1အနေနဲ့ပထမနေ့အနေနဲ့မကောင်းမင်းနဲ့ဒုတိယနေ့ကိုပထမနေ့အနေနဲ့ကောင်းပြီးတော့အဲ့ကနေပြီးတော့5ရက်ပေါ့နော်အဲ့ဒီကိုကကိုခွဲနေတာအကောင်းဆုံးပဲအဲ့ဒီ5ရက်ပြီးရဲ့ခါမှာကိုစပ်ပူနေတည်းရဆိုလို့ရှိရင်ထပ်ပြီးတော့ခွဲနေတဲ့နဲ့ဒါမှမဟုတ်5ရက်မှလုံးဝကိုလည်းမပူတော့ဘူးပေါ့နော်အဲ့လိုမျိုးဆေးရိုင်းမတောက်ပဲပါရာစီတမောရိုင်းမတောက်ဖက်နဲ့ကိုပူမရှိတော့ဘူးဆိုရင်တော့အိမ်ထဲမှာအောင်းနေစရာမလိုတော့ဘူးပေါ့ဒါပေမဲ့ဒီ CDC ကဘာလို့ထပ်ပြောထားလဲဆိုတော့အဲ့လို5ရက်မှ symptoms မရှိပေမဲ့အပြင်ထွက်လို့ရတယ်ဒါပေမဲ့နောက်ထပ် additional 5ရက်လောက်ကတော့ပို့ပြီး mask ကိုတိတ်ချအုပ်ပြီးတော့ဘယ်သူနဲ့မှပေါ့နော် mask မပါဘဲနဲ့ contact မလုပ်ဖို့ထပ်ပြီးတော့ပြောထားရပါတယ
်โอเคสรุปဒီကကွယ်စစ်ထိုးရတဲ့လူတွေအနေနဲ့အမေရိကန်မှာဒီတင်းထမှုအနေထားရောကုသမှုတော့ခံရတယ်ပေါ့နော်ဘယ်လိုတွေ့ရလဲ
ကကွယ်စစ်မထိုးထားတဲ့လူတွေရဲ့စေယုံတက်နှုံးဟာစစ်စဲရာဂိုင်နှုံးလောက်ပေါ့နော်အဲဒီပတ်ဝန်းကျင်မှာရှိရလို့ပြောရတယ်ဒါပေမဲ့ကျွန်မကိုယ်တိုင်ရဲ့တွေ့ကြုံကတော့60ရာခိုင်နှုန်းနဲ့အထက်မှာရှိရလို့ပြောချင်တယ်ရှင့်အဲဗက်ဆင်းထိုးထားတဲ့လူတွေလည်းရောက်ပါတယ်ဆေးရုံမရောက်ဘူးမဟုတ်ဘူးဒါပေမဲ့ဗက်ဆင်းထိုးထားတဲ့လူတွေကသူတို့မှာကိုဗစ်ဖြစ်ကြပြီဆိုလို့ရှင်သူတို့မှာနောက်ထပ်သူတို့နဲ့တွဲပြီးရရှိနေတဲ့ယောဂါတွေပေါ့ဥပမာအဆုတ်ယောဂါတို့အဲအစမာတို့ပေါ့နော်အဲ့လိုမျိုးရှိတဲ့အတွက်ကိုအဲ့ဒီယောဂါတွေဆိုပြီးရောက်လာတာပေါ့နော်အဓိကကိုဗစ်ယောဂါဆိုလို့ရောက်လာတာရှားတယ်အဲ့တော့ဗက်ဆင်းထိုးထားတဲ့လူတွေကယောဂအခန်းရှိနောက်မှသူတို့ကယောဂပြင်ထန်မှုနှောင်းကနည်းတယ်များသောအားဖြင့်အသက်ရှင်ကြရပေါ့နော်အဲ့လိုဆုံးမကြတဲ့လူတွေထဲမှာဗက်ဆင်းမထိုးထားတဲ့လူတွေပဲများပါတယ်ပြီးတော့ယောဂဆိုးရတဲ့ဟာလူ patient တွေဟာလည်းဗက်ဆင်းမထိုးထားတဲ့လူတွေပဲများပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခိုင်ဆက်ဆက်ပြန်
ကိုဝင်းဝင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါရယ်ခင်ဗျာ VOA ရဲ့တောက်ကြနေမနေ့ဘက်အတန်လွင်အစီအစဉ်တွေကိုလိုင်းနိုမီတာ32 49နဲ့လိုင်းလမီတာ190လို့ကနေဆက်လက်ထုတ်လွှင့်နေပါတယ် VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ရေးသားရမယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါဦးမယ်။ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုကတော့ထိုင်းနိုင်ငံအခြေစိုက်ဖီဗာဝိုင်းတော်သားတွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါမြန်ဆက်ဒေသတိုင်းသားတည်င်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံခရိုင်နဲ့ဖအံခရိုင်ဘက်မှာ KNU နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားပစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံ 9,000 ကျော်စစ်ပေးတိမ်းရှောင်နေကြပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ရေးတင်းမာမှုအရေးအယောင်တွေရှိနေလို့ကျေးရွာသားတွေကတိမ်းရှောင်နေကြရတယ်ဆိုတာနဲ့စစ်ကောင်စီရဲ့ငြင်းချင်းလုပ်ငန်းစဉ်အပေါ် NGO လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကဘယ်လိုမြင်ပါသလဲဆိုတာကိုကြားသားရမှာပါရှင်။
ဒီမှာကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်မျိုးသားစီယုံထိန်းချုပ်နယ်မြေတပ်မဟာ9နဲ့တပ်မဟာ6ဒေသဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်နဲ့ဖအံခရိုင်ဘက်မှာစစ်ကောင်စီတပ်ကလေရင်ဘုံကျဲတိုက်ခိုက်မှုနဲ့ကျေးရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ထပ်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်ဦးရေ 9,000 ကျော်ရှိတယ်လို့ KNU ဘက်ကထုတ်ပြန်ထားပါတယ်အခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီး15ရက်နေ့အထိစစ်ကောင်စီဘက်ကလေရင်ဘုံကျဲတက်ခိုက်မှု9ကြိမ်ရှိတဲ့အပြင်ရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အပြစ်မဲ့ပြည်သူစုစုပေါင်း9ဦးသေဆုံးပြီး19ဦးဒဏ်ရာရရှိသွားတယ်လို့ KNU သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ပြည်ခဲ့တဲ့နှစ်ဧပြီလကစပြီးအခုနှစ်ဇန်နဝါရီလအထိစစ်ကောင်စီလေကြောင်းတက်ခိုက်မှုနဲ့မြေပြင်ထိုးစစ်ဆင်တာတွေကြောင့်တစ်နှစ်အတွင်းစုစုပေါင်းစစ်ရှောင်တသိန်းအထက်ရှိနေပြီးတောတောင်တွေထဲမှာအကူအညီမရဘဲလှပေါင်းကြာရှည်တိမ်းရှောင်နေရတဲ့စစ်ရှောင်တောင်းနဲ့ချီရှိတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ KHRG ဘက်ကပြောပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့မှာရခိုင်တပ်တော်ရဲ့နဲ့စစ်ကောင်စီတပ်တို့စစ်ရေးတင်းမာမှုအရေးအယောင်တွေရှိနေတဲ့အတွက်ခြေလက်ရွာသားတွေတိမ်းရှောင်နေကြပါတယ်။စန္ဒမလ16ရက်နေ့ကလေးကကြောက်တော်မြို့နယ်ပြည်ထုခြေရွာနီးမှာစစ်ကောင်စီတပ်ကလာရောက်နေရယူထားတဲ့အတွက်အရေးအဖွဲ့နဲ့စစ်ရေးတင်းမာမှုတွေဖြစ်ပွားတဲ့နောက်အခုအခါဝင်စုခြေရွာဘုံကြီးကျောင်းမှာစစ်ကောင်စီတပ်ကဆက်လက်တပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်အခုလိုစစ်ကောင်စီတပ်ကတပ်ဆွဲထားတဲ့အတွက်ဝင်စုပြည်ထုနဲ့ငားဆောင်ခြေရွာပါဝင်ရှမ်းရွာဘက်ကခြေရွာတွေလည်းတင်းချောင်နေကြပြီးပြည်ချောင်းကာလမှလည်းအခုတချို့တွာလာနေကြပေမဲ့ပုံမှန်တိုင်းမဖြစ်သေးဘူးလို့ကြောက်တော်မြုပ်ခံတွေကပြောပါတယ်ရခိုင်ပြည်နယ်မှာအရင်နဲ့စစ်ကောင်စီတပ်တို့နနစ်ကြော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာ2022ခုနှစ်နိုဝင်ဘာလတုန်းကရပ်တန့်ခဲ့ပြီးအခုအခါစစ်ရေးနောက်ထပ်ကြော့ပြန်နေတင်းမာလာတာလို့လေ့လာသုံးသပ်သူတွေကပြောပါတယ်
မွန်ပြည်နယ်ကြိတ်မရောမြို့မှာမိုင်းပကွဲမှုကြောင့်အသက်၈နှစ်အရွယ်မိန်းကလေးငယ်တဦးဇန်နဝါရီလ16ရက်နေ့ကတေဆုံးခဲ့တယ်လို့မြို့ခံတွေကပြောပါတယ်။ရံမျိုးအောင်ရက်ွက်ပင်လုံလန်းနယ်ဘောလုံးကွင်းအနောက်လမ်းတောင်ရှိအမိုက်ပုံမှာဇန်နဝါရီလ18ရက်နေ့နံနက်6နာရီအချိန်ခန့်ကအသက်၈နှစ်အရွယ်မိန်းကလေးငယ်တဦးအမိုက်လာပြစ်စင်မိုင်းပကွဲခဲ့တာဖြစ်ပါတယ်။ပကွဲမှုကြောင့်အဲ့ဒီမိန်းကလေးငယ်ဟာဒဏ်ရာပြင်းထန်စွာနဲ့မော်လမြိုင်စေုံကြီးကိုပို့ဆောင်ရမှာဇန်နဝါရီလ16ရက်နေ့နံနက်17နာရီအချိန်ခန့်ကတည်ဆုံးသွားတာဖြစ်ပါတယ်အလားတူဇန်နဝါရီလ18ရက်ကကြိတ်မရောမြို့နယ်လက်စိတ်ရုံးမှာမပေါက်ကွဲသေးတဲ့လက်လုံမိုင်းတစ်လုံးတွေ့ရှိခဲ့ပြီးဇန်နဝါရီလ16ရက်ညပိုင်းကလည်းချောင်းနှစ်ခွကျေးရွာတွင်ဘုံပေါက်ကွဲခဲ့ပါတယ်
ရှမ်းမြေရှိပိုင်းတချီလေးမြို့မှာဘုံတွေဆက်တဲ့ပေါက်ကွဲခဲ့ပြီးနောက်ပိုင်းအာဏာသိမ်းစစ်ကောင်စီတပ်ကစစ်ကားတွေနဲ့မြို့ထဲမှာလက်ပတ်ပြီးလမ်းတော်လမ်းလာတွေကိုတင်းကျပ်စစ်ဆင်နေပါတယ်တချီလေးမြို့မှာစံဝင်လာ၈ရက်နေ့ကအောင်မြက်ခမ်းမမှာဘုံတလုံး၁၀ရက်နေ့ကလာဝကယုံမှာဘုံတလုံး၁၄ရက်နေ့ကရဲစခန်းမှာနှလုံးပေါက်ကွဲခဲ့တာဖြစ်ပါတယ်ပေါက်ကွဲမှုလက်တယ်ကတော့ခုထိမသိရသေးပါဘူးလာဝကယုံမှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ကလေးတအူးနဲ့လူကြီးနှအူးတန်ရာရရှိခဲ့ပါတယ်စံဝင်လာ၁၀ရက်နေ့ကလည်းတချီလေး PDF နာမည်နဲ့ချီလေးမြုပ်ဒေတာခံတဲ့အသွာအလာတတိပြုဆင်ခြင်ကြဖို့နန်းစီဒီအမ်တွေနဲ့ရောနောမနေကြဖို့စာရဆောင်ထုတ်ပြန်ခဲ့ပါတယ်ဒီလိုအခြေအနေမငြိမ်မတက်မှုတွေကြောင့်စံနယ်လ17ရက်နေ့ကစပြီးတချီလေးမြုပ်ကိုည10နာရီကနေမနေ့4နာရီထိအိမ်ပြန်မထွက်ဖို့စစ်ကောင်စီကအမိန့်ထုတ်ပြန်ထားပါတယ်
ချင်းပြည်နယ်ဟာခါမျိုးစေတရက်ွက်မှာရှိတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီအန်အယ်ဒီလွတ်တော်ကိုယ်စားလှယ်ဦးရှာမန်းရဲ့နေအိမ်ကိုစစ်ကောင်စီကချိတ်ပိတ်လိုက်ပါတယ်ဦးရှာမန်းရဲ့နေအိမ်ကိုဇန်နဝါရီလ20ရက်မွန်းလွဲနေ့ရက်အချိန်မှာစစ်ကောင်စီတပ်ဖွဲ့ကလာရောက်ချိတ်ပိတ်သွားတာဖြစ်ပါတယ်သူဟာရွေးကောက်ခံပြည်သူလွတ်တော်ကိုယ်စားလှယ်တူဦးဖြစ်တယ်လို့တားဖြစ ဒီနေ့ရွေးကောက်ပွဲရုံးကချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်CNLD ပါတီကနေဝင်ရောက်ရှင်ပြိုင်ပြီးဟာခါမျိုးနယ်တင်တဲ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရသူဖြစ်ပါတယ်။
အခုတည်တဲ့တော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံမှာ2020နှစ်တည်းမှာငြိမ်းချမ်းရေးခြေလှမ်တင်ဆက်တင်တော့မယ်လို့စစ်ကောင်စီကနေဇန်နဝါရီလလယ်လောက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်အပေါ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကန်အဖွဲ့တွေကဘယ်လိုမြင်ပါသလဲဒီအကြောင်းကိုတော့မိကလျာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ်။စစ်ကောင်စီအနေနဲ့
2022 နှစ်တည်းမှာငြိမ်းချမ်းရေးဆွေးနွေးဖို့
တက်ဆိုင်ရာဖွဲ့စည်းတွေကိုဖိတ်ခေါ်သွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကအခုလိုပြောပါတယ်။ဒီနှစ်မှာငြိမ်းချမ်းရေးအတွက်ခြေလှမ်းပညာစရပါမယ်။ကျွန်တော်တို့ရဲ့ရှင်းလုပ်ငန်းစဉ်900ရဲ့စတုတ္ထအချက်မှာပေါ်ပြထားပြီးဖြစ်လို့တက်ဆိုင်ရာအကွယ်အစည်းအားလုံးကိုငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်လို့ပြောကြားခဲ့ပါတယ်။ဒါဟာကျွန်
ကျွန်တော်တို့ဒီငင်းငင်းလုပ်ငန်းစဉ်ကိုအသုံးချနေတာမျိုးမဖြစ်ဘူး။NCA လက်မှတ်ရေးထိုးထားတဲ့ပို့မျိုးသားလိုမျိုးကြီးအဖွဲ့ BNRO
ဘယ်လိုဆန္ဒသဘောထားနဲ့ကန်းကန်းနဲ့ဆိုတာတော့ကျွန်တော်တို့လေးလာစောက်ကြည့်အောင်မှာဖြစ်ပါတယ်။ကရင်နဲ့ကရင်နီဒေသအပါဝင်နိုင်ငံတော်ဝန်လုံးလို့လို့မှာဖို့စစ်ဆင်နေတာတွေလုံးဝရပ်တာပြီဖို့လိုအပ်တယ်လို့ခွန်မြတ်ထွန်းကဆက်ပြောပါတယ်။တကယ်ငင်းငင်းကြီးကိုလိုလားတဲ့စိတ်ရင်ထဲကတကယ်လိုလားတဲ့စိတ်နဲ့ဒီလိုငင်းငင်းကြီးကိုဖိတ်ခေါ်ခြင်းလို့ဆိုရင်တော့စစ်ကောင်စီအန
ပါတယ်လက်ရှိကရင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်မှာလက်တော်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာလည်းအင်အားတလုံးနဲ့တနက်ကြီးပစ်ကူတွေတိုက်နေရင်နဲ့ဘုံကျဲချနေတာတိုက်ခတ်ရရဟရင်တွေနဲ့အနီးကပစ်ခတ်နေတာတို့ကြောင့်ပြည်သူထောင်တောင်ပေါင်းများစွာအိုးအိမ်တွေရဆုတ်ခွာဆစ်ချောင်ပေါ်နဲ့ထွက်ပြေးနေရစေဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းကလေးမျိုး ကုန်းသွယ်ရေးလမ်းကြောင်းဖြစ်တဲ့ကလေးတီးတိမ်ကြားမှာစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေတောက်လျှောက်ဖြစ်ပွားနေပြီးကုန်းစီစည်းစိမ်မှုပြတ်တောက်သွားတာကြောင့်ချင်းပြည်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့တီးတိမ်၊တုံးစံဘက်မှာကုန်စည်နှုံးတွေမြင့်တက်သွားပြီးတော့ကုန်ပစ္စည်းတချို့လည်းပြတ်လက်မှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့ကိုရောဘက်ကစုစည်း
Boga, Taysan, Hazing, Gio Bema, Sikons Internet, Chimpiduka, Pupon Tapuru, Taipwe, Select Pipuanibi, Adika Ataya, Sakane Beka, Kupisi, Teu, Pusan Lubiana, John, Titane, Dunza Muma, Achikan Satakuri, Nasalo, Minten Nirava, Erelu, Gonsi, Sisimu, Yetan, Dwara, John, Titan Muma, Satosi, Bongawa, the Bongu, Yinga, Jengwi, Natan, Lau, Shiagani, Chet the Thing, Cheese, Zeta, Dwara, Lu, Titan, Mukan, Tuka, Piovare,
Picaro, Cheese, Tade, Pusagon, Sivana, Bongwa, the Bongo. ยิงกะงาตอง 6
နောက်ပြီးတော့ကျုပ်ဆိုနော်အရင်ကသထောင်မှာခုနှလုံးရတယ်ခုငါမနေ့ကတော့ငါလုံးကြည့်ရဒီနေ့ရကောင်းရပါမလားတော့ကျွန်တော်မြောက်ဇန်နဝါရီလ27ရက်နေ့ကစပြီးကလေးမြို့ကနေတီတေမြို့ဘက်ကိုကိုပစ္စည်းဝင်ရောက်မှုမရှိတော့တာကြောင့်တီတေမြို့မှာကိုပစ္စည်းတွေအလို့အရက်ဝယ်ယူနေမှုတို့ကြောင့်လောင်စာဆီတွေအပါဝင်စံစီစာစားတဲ့အခြေခံစားတောက်ကုန်တွေဈေးမြင့်တက်နေပြီးကိုပစ္စည်းအများစုကတော့ပြက်လက်တော့မယ်အန ကျက်သွားတယ်လို့ကျက်သားတပိတ်သားမှာအရင်ကတပေါင်းကနေတပေါင်းချောက်ထောင်ထိကျက်သွားတယ်လို့လည်းသိရပါတယ်အလားတူတွန်းဆောင်မြို့နယ်မှာလည်းကုန်ချောက်ပစ္စည်းတွေဝေစရာကုန်တွေပြီးအသားငါးဝေယူစားသုံးရာအတွက်ပါ
ခေခဲနေတယ်လို့တွန်းစာမျိုးကအင်ရှင်မတူကပြောပါတယ်။ဒါကဘယ်ထင်လောက်ဖွင့်မလဲဆိုတာမသိချဘူးတဲ့။အဲ့ဒါကြီးကုန်ကြတဲ့ကောင်တက်ထားရတယ်။ခုချိန်မှလားစံတော့ဘာလို့ဆိုရင်လေငါဝယ်ဖို့တော့မဆိုင်မှမရှိတော့ဘူးအဲ့လိုမျိုးပြီးတော့ပိုက်ဆံရှိတယ်ဆိုရင်လည်းခုချိန်မှဝယ်လို့လည်းမရဘူးအသားအသားတော့ဘာလို့ဆိုလဲဝယ်လို့မရဘူးအဲ့လိုမျိုးချင်းတမတော်မိသားစုတော်မှလေအဲ့လိုမျိုးအဲ့လိ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
KNU ကရင်အမျိုးသားစီယုံထိန်းချုပ်နယ်မြေဖာပွန်ခရိုင်နဲ့ပအံခရိုင်ဘက်မှာစစ်ကောင်စီတပ်ကလေရင်ပုံးကျဲတက်ခိုက်မှုနဲ့ကျေးရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်တရက်ခံ9000ကျော်စစ်ဘေးတိမ်းရှောင်နေရပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အေအေနဲ့စစ်ကောင်စီတပ်တို့စစ်ရေးတင်းမာမှုအရေးအယံတွေရှိနေတဲ့အတွက်ကျေးရွာသားတွေတိမ်းရှောင်နေကြရပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ Fever 1.0 တွေအပတ်စဉ်တင်ဆက်နေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနောက်တော့တာဆင်ကြရတာပါခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရဲ့။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါဦးမယ်ခင်ဗျာ
။ Ukraine ဖြစ်ရှင်မှာပြပြသားသားဆုံးဖြတ်မယ်အချင်းတပီဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Anthony Blinken ကသတိပေးလိုက်ပါတယ်။ Ukraine နဲ့ဆက်ကိုရုရှားကတပ်ရင်းတစ်သိန်းလောက်တုံးမြင့်ထားတာကြောင့်ရုရှားနဲ့နောက်နိုင်ငံတွေကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲသတိပေးပြောကြားလိုက်ကြပါ။ရုရှားတပ်တွေ Ukraine နိုင်ငံနဲ့ကျူးကျော်ဝင်ရောက်လာခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းပြောပါရယ်။အချိန်ထဲမှာပဲတာဒမန်ရင်းနီလန်းနဲ့ဖြစ်ရှင်းမှုရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့အခွင့်အလမ်းတွေရှိနေစေဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ရုရှားစိုးရိမ်ညွန်ကြားခြင်းနဲ့ယူကရိန်းနိုင်ငံမှာမတည်မငြိမ်ဖြစ်အောင်ကြိုးပမ်းမှုတွေမှာပတ်သက်ဆက်နွယ်မှုနဲ့ယူကရိန်းနိုင်ငံသား၄ယောက်ကိုအရေးယူတန်ခတ်လိုက်ကြောင်းအမေရိကန်ကကြေညာလိုက်ပါရယ်။လွှတ်တော်အမတ်2ဦးပါဝင်ပြစ်မှတ်ထားတန်ခတ်လိုက်တဲ့ယူကရိန်းနိုင်ငံသားတွေဟာရုရှားထောက်လှမ်းရေးFSP ရဲ့ညွှန်ကြားချက်နဲ့မတည်ငြိမ်ဖြစ်အောင်ကြိုးပမ်းတဲ့လုပ်ငန်းတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပြီးဒီလောက်ရတွေဟာယူကရိန်းနိုင်ငံအတွက်သမဂ္ဂဒီမိုကရေစီအခြေခံအုတ်မြစ်တွေကိုပါထိခိုက်စေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြာသပတေးနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါ။ဒီမနက်ကမှအာဏာသိမ်းအုပ်ချုပ်နေတဲ့ဆီယာနာပိုင်းတွေတဘာတောင်းဝင်လုပ်ငန်းကဝင်ငွေရနေတာကိုတားဆီးမဲ့အစီအစဉ်ပေါ်ပြည်ထောင်နိုင်ငံကတူတယ်ဆိုင်ကော်မတီကထောက်ခံလိုက်တဲ့အကြောင်းနိုင်ငံကလူ့ကွန်ရီလွှမ်းမှုဖွဲ့ HRB ကပြောလိုက်ပါတယ်တိုတယ်ကုမ္ပဏီရဲ့သဘောထားကြောင့်အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့အနေနဲ့လည်းမြန်မာနိုင်ငံကစွန့်ရဲလုပ်ငန်းတွေပေါ်တန်းခတ်အရေးယူဖို့အချိန်မစွဲသင့်တဲ့ကြောင့် HRB ကကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာ
သတင်းအချင်းချုပ်တွေကိုကိုအောင်လင်ကပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပတ်အတန်လင်းစီစဉ်တွေကိုလိုင်းနိုမီတာ32 49နဲ့လိုင်းလမီတာ109တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့တောက်ကြနေမနေ့ပတ်အတန်လင်းစီစဉ်တွေအတွက်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်ပန်းအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel Altayeto ဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့ VOA အတန်လင်းစီစဉ်တွေကိုလိုင်းနိုမီတာ32နဲ့49VOA Facebook စာမျက်နှာတို့ကပါတိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်ခင်ဗျာတော်တာရှင်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကွာပြီးလူရဆန္ဒပြကြပါစေ VOA ကိုနားတော်တာဆင်လွတ်တဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.